말씀 We are going to do relaxation meditation for 5 minutes. For 5 minutes, after lunch, after every lunch, you know your stomach is working very hard to digest the food that you have just eaten. So your stomach is working very hard.And at that moment, if you can preserve your energy elsewhere, and then focus your energy on the body which is tired, the stomach which is digesting the food. So we focus on this experience.With compassion. Compassion is the feeling that the mother has for her son. That's her only and one child. Only and one child. That kind of love, that kind of compassion. So when the child is very tired, the mother would hold the child in her lap.Very mindful of the existence of the child in her lap, in her hands, in her arms. Also very aware of, very mindful of the child's need to rest, to recharge.So the mother is just sitting there nicely, quietly, and holding the child in her arms very gently. The desire of the motherTo reduce the suffering of the tired child, the exhausted child. The child is exhausted, so the child starts crying, and the mother listens to the message. The mother hears the child and wishes to reduce the pain of the child who is exhausted.So when the child is put to bed, the child is resting, holding the baby, the mother is also resting as well. Compassion. Compassion for the body. So breathe in and out, slow and gentle, mindful of the body being tired, mindful of the body being exhausted.Don't fight with tiredness, but with understanding, with compassion, with sympathy. Breathe in and out, slow and gentle. Just be with the tiredness. Don't chase the tiredness away. Just be with it, just accept it. Just accept the tiredness. Just accept its exhaustion.အခု5မိနစ်လောက်တရားထိုင်မယ်သင်္မန်းနေတဲ့ခန္ဓာကိုထမင်းစားပြီးတိုင်းမိမိရဲ့အစာအိမ်ကစားထားတဲ့အစာအာဟာရကိုချက်ပြုတ်နေရတယ်တစ်ခါပြန်ပြီးတော့ချက်ပြုတ်ရဝန်းထဲမှာပြန်ချက်ပြုတ်ရတယ်အစာပြန်ပြီးတော့ခြေဖြက်ရတယ်အဲ့လိုလောက်တဲ့နေရာမှာအောက်ဆီဂျင်ရှိမှအဲ့အောက်ဆီဂျင်ကနေ အဲ့ဒီစာအာဟာရတွေက energy ဖြစ်လာတယ်သိပ္ပံပညာသဘောရဒီချိန်မှာစိတ်က high energy တကယ်လို့ energy တွေအများကြီးသုံးပြီးတော့ဟုတ်တွေးတီတွေးအလုပ်တွေချက်ချင်းလုပ်စိတ်ဖြစ်မှုတွေအရင်များတယ်ဆိုစိတ်ဖြစ်မှုများတဲ့အခါမှာစိတ်ကအင်အားအများကြီးအသုံးပြုပါတယ် alert ဖြစ်နေတာအင်အားအများကြီးသုံးတယ်ခန္ဓာကိုယ်ကအင်အားအများကြီးလိုနေတဲ့အချိန်မှာစိတ်ကလည်းပဲသူ့အနေနဲ့သူခန္ဓာကိုယ်မငဲ့ညပဲနဲ့သူ့အနေနဲ့သူအင်အားတွေ energy တွေအများကြီးသုံးဖြစ်တယ်ဆိုရင်ဒီခန္ဓာကိုယ်ပြန်ပြီးတော့အားရှိဖို့ပြန်ပြီး recover ဖြစ်ဖို့အတွက်အဲ့ဒီအများကြီးကြောက်ပါမယ်။ဒါကြောင့်ပင်မနေတဲ့ခန္ဓာကိုယ်ကိုကိုချင်းစားတဲ့အနေနဲ့တနာတဲ့အနေနဲ့မေတ္တာထားတဲ့အနေနဲ့ဝန်တွေထွက်လေရှုချက်ပါလေ။မိခင်ကတူတည်သောမိမိရဲ့ရင်သွေးပင်မနေတဲ့အချိန်မှာရင်သွေးလေးကိုရင်ထဲမှာပွေးပြီးတော့ပွေးဖက်ပြီးတော့တိတ်နေတယ်လို့တိတ်နေတဲ့အတိုင်းပင်မနေတဲ့ရင်သွေးလေးမိမိရဲ့ရင်သွေးလေးမိမိရဲ့အားလေးပင်မနေခါကျတော့ကလေးကငိုတယ်ဒီတိုင်းမှာပဲအခုလူတိုင်းလူတိုင်းခန္ဓာကိုယ်လည်းငိုနေတဲ့ကလေးလိုပဲအမေရဲ့ attention ကိုတောင်းနေတယ်ခေါ်နေတယ်အမေရဲ့အာယုံကိုလိုချင်နေတယ်အဲ့ဒါကြောင့်တတိလေးနဲ့ခရီးဆိုင်တဲ့ဆိုရင်ဒီတတိကအမေရဲ့မေတ္တာမျိုးသူ့မှာရှိတယ်အမေရဲ့ကရုဏာမျိုးသူ့မှာရှိတယ်ဒါကြောင့်ပင်မနေတဲ့ခန္ဓာကိုယ်နဲ့ရံမဖြစ်ပါနဲ့မေတ္တာပဲထားပါဒီချိန်မှာတွေးတာလေစိတ်ကစိုးရိမ်တာတွေစိတ်ဖိစီးမှုတွေ negative emotion တွေအဲ့ဒါရှိတယ်ဆိုရင်လည်းတတိလေးနဲ့လက်ခံပြီးတော့တတိလေးနဲ့မှတ်ပြီးတော့ဝင်နေထွက်လေစီစိတ်ကိုပြန်ပို့ပါwind the twirl slow and deep breathing slow and deep breathing breathe in with compassion for the entire body and breathe out gently for the tired body for the exhausted body physical body breathing in and out slow and gentlewith compassion and love for your body. If you like, you can count your breathing. As you breathe in, you can count 1, 2, 3, 4, 5, 6, 7. As you breathe out, you can also count from 1 to 7. 1 in breath, you may count 1 to 7. 1 out breath, you may also count 1 to 7. Ata shuke niyama, ata ko yi dwan nai ma re. Dukkha dukkha, ata ko shu yin, dukkha ni saitha ma dukkha ni khune di yi lai. Ata shu thote kha la ba dukkha ni khune di yi lai. Phi phi ta ta yi ba, yi dwan ba. You may feel that the muscles around your face, your forehead, your shoulders, those muscles are tense. You may even feel the weight of your hands, the weight of your body. They look very heavy. This is because the body is using so much energy, pumping up a lot of blood, and the oxygen that we supply is not sufficient anymore. This is happening in the body. So breathe in and out sufficiently and gently with compassion. When they try to go take any kuneti yi dwan nai nai. Kama go wa lu ata oxygen. A ti wa ya shi a. Pema ne de kana wo. Tana chin na re ne ne. The nara ane ne, jin nara ne, the uvido making a thali boma shite, saitanyu. When they twelve chanjanana shushaka. Now it's 5 minutes. You can open your eyes. Compassion, look for it in English. Karuna. Karuna ka tuwa seye quality tiku pe, seye yitui tiku. Pomono nesem wama tugu talao ti atomu juja. Mimi dara ma shite di yitui gu. Tu chung ao, si siya ma ဝါများအောင်လောက်ရမှာနေအများစုတော့တတိမထားမင်းကရုဏာရှိရဲ့ဆိုရင်ကရုဏာကအာနက်တချို့ဆိုရင်ကရုဏာကိုအာနက်ချက်အနေနဲ့ weakness တစ်ခုနေနဲ့အာနက်ချက်တစ်ခုနေနဲ့ယူဆတယ်ကရုဏာရှိရင်သူများကိုသနာတတ်ရင်သူများကကိုယ့်ကိုအခွင့်ရေးတွေယူသွားမယ်အဲ့လိုထင်တာအခွင့်ရေးယူသွားမယ်ထင်ကရုဏာကိုအားနည်းချက်တစ်ခုအနေနဲ့မြင်ကြတာအကြောင်းစိတ်ကြောင့်အဲ့ဒီအတွေးမျိုးဝင်သွားတယ်အကြောင်းစိတ်ကြောင့်ကရုဏာကိုတော့မအထင်မြင်လွဲသွားတယ်နောက်ပြီးတော့ကရုဏာဒါနောက်ဒါတစ်ချက်နောက်တစ်ချက်ကကရုဏာဘွားပါလို့ပြောရင်ဒီလူကိုဘာမှမပြောနဲ့တော့ဒီတိုင်းလွတ်ထားလိုက်ဒီလိုထင်တယ်ဒါကလည်းမဟုတ်သေးဘူးကရုဏာဆိုတာကအပိဓမ္မာလေးလာဖူးတဲ့ပုဂ္ဂိုလ်များအားလုံးသိတဲ့အတိုင်းသူ့ရဲ့လုပ်ငန်းကစာစကားစာထဲမှာပြောတဲ့စကားလုံးတိုင်းဆိုဒုက္ခိတအာယုံဒုက္ခိတအာယုံကိုကောင်းကောင်းမွန်မွန်ကြည့်ပြီးတော့နားလည်အောင်ကြည့်ပြီးတော့ပြဿနာနည်းအောင်လုပ်ပါတယ်တဲ့ဒါကရုဏာရဲ့ function ကရုဏာရဲ့အလုပ်အဲ့တော့ပြဿနာနည်းခြင်းနဲ့ဆိုရင်တော့ကရုဏာကိုအသုံးပြုတတ်အောင်တော့ကရုဏာအသုံးပြုတတ်အောင်ကရုဏာဆိုတာဒါလူသားတွေရဲ့capacity အရည်အသွေးတစ်မျိုးပဲဒီရည်အသွေးကြီးမားတဲ့ပုဂ္ဂိုလ်ကတောင်းတန်စိတ်ညစ်တာမျိုးလဲသူစိတ်မညစ်တော့အများကြီးစိတ်ညစ်ရမယ်ဟာသူနည်းနည်းပဲစိတ်ညစ်တယ်လေးငါးရက်စိတ်ညစ်ရမယ်ဟာသူတစ်ရက်လောက်ပဲစိတ်ညစ်တယ်တစ်ရက်လောက်စိတ်ညစ်ရမယ်ဟာသူတစ်နာရီလောက်ပဲစိတ်ညစ်တယ်တစ်နာရီလောက်စိတ်ညစ်ရမယ်ဟာသူတစ်မိနစ်နှစ်မိနစ်လောက်ပဲစိတ်ညစ်တယ်နောက်စိတ်ညစ်စရာနဲ့တွေ့တိုင်းသူကပို့ပြီးတော့သူ့ရဲ့နှလုံးသားခိုင်မာသွားတယ်သူ့ရဲ့နှလုံးသားခိုင်မာသွားကရုဏာမရှိတဲ့ပုဂ္ဂိုလ်ကတော့စိတ်ကအယံကိုတင်းမှပြီးတော့တင်းမှလည်းဆိုရင်သူအလွယ်တကူပေါက်ကွဲတာအလွယ်တကူဟိုကွဲရှာနေတယ်အလွယ်တကူကွဲရှာပေါ်မွင့်လက်ထဲမှာတရားကပလတ်စတစ်တရားကဟောပလင်ဒီဖန်ခွက်ကဒီဖန်ခွက်ကသူကလတ်စ်နဲ့ဖန်နဲ့လှုပ်ထားတဲ့ကြောင့်မလို့ဒီပလတ်စတစ်လို့သူငွင့်ညံ့မှုမရှိဘူးအဲ့တော့တမန်လင်းပေါ်ချရတဲ့ဆိုရင်ဒီဖန်ခွက်ပဲကွဲမှာပလတ်စတစ်တော့မကွဲဘူးဘောလုံးကိုနိုင်အောင်ကန်ထက်လိုက်တယ်ဆိုရင်ဘောလုံးကပြန့်လာမှာသူကမကွဲဘူးဘာဖြစ်လဲဆိုတော့သူက flexible ဖြစ်တယ်အဲ့ဒါသူ့ရဲ့အင်အားပဲအဲ့ဒီ concept အဲ့ဒီအတွေးခေါ်ကိုပဲမြန်မာကပြစ်တိုင်းထောင်လို့ခေါ်တယ်ပြစ်ချခံရတယ်သူကပြန်ထောင်တယ်အဲ့ဒီပြစ်တိုင်းထောင်ဈေးကွက်ရုပ်လေးသူကဘလို့ပဲပြစ်ချသူ့အတွက်ချက်ချင်းပြန်ပြီးတော့ထောင်ဘဝမှာလူသားတိုင်းပေါ့နော်ဘဝမှာအကျဉ်းချင်းအထိုးခံရတယ်မလဲတာမဟုတ်ဘူးလဲပြီးတော့ပြန်ထတာကိုပြောတာပြန်ထနိုင်တာကိုပြောတာဘောလုံးသမားကောင်းနေဟိုချန်ပီယံဖြစ်သွားတဲ့ Real Madrid ဘောမောမက်ဒရစ်မြို့နှစ်တိုင်းနှစ်တိုင်းတရားတော်ဟောတယ်လေမက်ဒရစ်တက္ကသိုလ်တက္ကသိုလ်ကတော့မြို့အပြင်မှာပါမက်ဒရစ် Real Madrid ကမြို့ထဲမှာအဲဒီဘောလုံးခွင်ရ ရောက်တော့မရောက်ဘူးပါ။အဲ့တော့အလောက်ထိဟိုဒေါ်လာတန်ပေါင်း100ယူရိုတန်ပေါင်း200ဆိုတော့ပေါလုံးသမားတွေသူတို့လည်းမလဲဘူးလားလဲတော့ပေါ့ပြင်းလွိုင်းနဲ့မလဲဘူးလားလဲတော့ပေါ့သူများအကန့်မခံဘူးလားအကန့်ခံရတော့ပေါ့ဒါပေမဲ့သူတို့ကပြန်ပြီးတော့နလန်ထူနိုင်တယ်အကြာကြီးပြေးနိုင်အောင်သူတို့ကိုသူတို့ဒီစတမီနာဆိုတာအင်အားတွေဖြည့်တင်ထားတယ်လေ့ကျင့်ခန်းလုပ်ထားတာပေါ့လေ့ကျင့်တယ်ဆိုတဲ့စကားလုံးကိုပါဠိလိုသိက္ခာလို့ခေါ်တယ်သိက္ခာစိတ်ကိုလေ့ကျင့်တာစိတ်တည်ငြိမ်အောင်လေ့ကျင့်တာတမာတိသိက္ခာအနေတိုင်းမှာဒုက္ခနဲ့အောင်လေ့ကျင့်တာကြတော့သီလသိက္ခာအတွေးခေါ်မှာအတွေးခေါ်မှာပြဿနာနဲ့အောင်ရှိတဲ့ပြဿနာဖြေရှင်းတတ်အောင်လေ့ကျင့်တာတော့ပညာသိက္ခာတဲ့သီလသိက္ခာတမာရီသိက္ခာပညာသိက္ခာဆိုကြည့်ပါဦးသီလသိက္ခာဒါတွေ exercise တွေပဲဘောလုံးတမာရီကသူဘောလုံးလေ့ကျင့်တာကြီးတဲ့လူကတော့မသိဘူးသူမှဘလောက်ထိလေ့ကျင့်ထားလဲမွေးကြတဲ့သူပါလာတဲ့ talent ဆိုရင်ရှိရမွေးရပါ talent ဒီကျွမ်းကျင်မှုအဲကျွမ်းကျင်မှုတစ်ခုတည်းနဲ့မရသေးဘာလို့ရတော့လို့ဆိုသူမှ skill ဆိုတာရအောင်ထပ်ပြီးတော့လေ့ကျင့်ဆရာတွေအမြဲတမ်းနဲ့လေ့ကျင့်ရတယ်နောက်ပေါ်လုံးလေ့ကျင့်တယ်နောက်ပြီးတော့စိတ်ပိုင်းဆိုင်ရာလေ့ကျင့်ရတယ်တချို့ကျတော့ပေါ်လုံးကတော့ပေါ်လုံးကန်တဲ့အကျွမ်းနဲ့ဒါပေမဲ့ pressure များပြီဆိုရင်ကိုရှိမှာကိုသွင်းကနေမှာကြောက်စိတ်ဝင်ပြီးတော့ကိုရှိရနေတခါကန်ထက်လည်းဘယ်ရောက်သွားတော့ကိုပေါ်ရောက်သွားမိုးပေါ်ရောက်သွားအဲ့ဒီလိုပဲလူဘဝမှာကိုသွင်းခါနေမှာဘုံမို့လို့မိုးပေါ်ပေါ်လုံးကန်ထက်လည်းတဲ့အချိန်မှောင်မနေဘူးဒီဥပမာနဲ့ဒီဥပမာနဲ့ကိုပြန်ပြီးတော့စဉ်းစားမယ်ဆို လူလောကမှာဘုံဘုံတို့ပန်းနိုင်နေရှိတယ်။အဲ့ပန်းနိုင်လေကိုကိုသွင်းဖို့ဆိုရင်ကိုသွင်းဖို့တော့မလုပ်ရတော့ဆို။အာသာမ20ရှိတယ်ဘောလုံးတစ်လုံးမရှိ။အဲ့ဒါကိုရအောင်လုပ်ရရအောင်လူတဲ့နေရာမှာကိုယ့်ဘက်ကဆက်ရောက်ဒီဘက်ကဆက်ရောက်ကိုယ့်ဘက်ကလူကတရားရောက်ကအတ္တများသွားတယ်သူကသူပဲကြည့်တယ်ဆိုရင် team work နော်မကောင်းတော့ဘူးဘုမောကဆရာဝန်ကြီးဒေါက်တာညွန့်လှန်ဆိုငယ်ဖြားဖားသူဒေးလင်းကမှစတင်တဲ့ချိန်တော့ဆရာကြီးကကောက်တိလဲရိုက်တယ်ဘောလုံးနဲ့အញ្ញဝါနာပါတယ်အဲ့ဒါသူအိမ်စဉ်းစားသွားခါကျတော့ဆရာကြီးဘောလုံးနဲ့ဒီကောက်တိနဲ့ဘာကွာတော့ဆိုတော့ဆရာတော်ကကောက်တိရတော့တကူတော့တော်ရတာတဲ့တူဦးချင်းတော်ရတယ်ဘောလုံးကျတော့အသိန်းလိုက်လဲတော်ရတယ်တူဦးချင်းနဲ့တော်ရတယ်သူပြောပြတယ်ဒါမဲ့အခုနောက်ပိုင်းမှကျတော့ဥမာယူရိုပနဲ့အမေရိကကောက်ပြန်ပွဲဆိုရင်ကောက်တိတူချင်းနဲ့မကပါဘူးအသိန်းလိုက်ပြန်လာလည်းရှိပါတယ်ဘုံဆိုတာကဘဝမှာကို survive ဖြစ်ဖို့အတွက်တူချင်းစူးစမ်းတာလည်းရှိတယ်အသိန်းနဲ့စူးစမ်းတာလည်းရှိတယ်ဥပမာ company ဆိုရင်ဒါအများနဲ့စူးစမ်းရတာတယောက်တည်းမလုံနိုင်တဲ့တယောက်တည်းဆိုရင်အတိုင်းအတာတစ်ခုပဲလုံနိုင်တဲ့အလုပ်ကိုဒါအများနဲ့ပေါင်းပြီးတော့ကိုလုံကြတာ international corporate တို့ပါတို့ဒီနိုင်ငံတကာကုမ္ပဏီတွေဆိုတာဒါတွေအဲ့တော့ဒီကရုဏာဆိုတာကဘဝမှာဘယ်လိုပဲလဲကြလဲကြ ပေါ်လုံးသမားတွေအနေနဲ့ဆိုရင်ပြည်တဲ့နေရာမှာအင်အားကောင်းအောင် stamina ကောင်းအောင်နောက်လဲကြသွားရင်စိတ်ဆိုးပြီးတော့ဗျံပရာမလုံးမိဖို့ကိုယ့် emotion ကိုထိန်းတယ်ဗျံပရာလုံးရင်ဘာဖြစ်တော့အနိကတိမှာပေါ့အနိကတိလိုက်ရင်တယောက်ထုတ်ခံရရင်၉ယောက်ပဲ၉ယောက်ကဟောဘက်က၁၀ယောက်နဲ့ပြန်ရမှာဒီဘက်က၁၀ယောက်ကဟောဘက်က၁၁ယောက်နဲ့ပြန်ရတချို့အတင်းတွေ၂ယောက်၃ယောက်ထုတ်ခံတာလည်းရှိတယ်ဒါပြန် emotion management လူတာပေါ့ထိတ်ကနေဆိုဒေါသမထိန်နိုင်မထိန်နိုင်မမောင်းလားဆိုတော့မားတာပေါ့ဒိုင်းလဲမားနေတယ်ဟိုဘက်လဲမားနေတယ်ကိုဘက်လဲမားနေတယ်ဒီတိုင်းပဲပေါ့လူလောကကြီးမှာမမားတော့ရှေ့နေမသေးတော့ရှေ့ဆေးသမားဆိုတာအဲ့တော့မမားတဲ့လူမရှိဘူးဒီမားတဲ့အချိန်မှာအမားတင်နဲ့တွေ့တဲ့အချိန်မှာအစင်မပြေမှုတင်နဲ့တွေ့တဲ့အချိန်မှာစိတ်ထက်မကြပဲနဲ့စေတကြမဲ့စားစေတပို့ပြီးတော့အင်အားကောင်းနဲ့ကိုသွားတဲ့လမ်းရှေ့ပြီးတော့သွားနိုင်အောင်ကိုလှုပ်တဲ့လှုပ်ဆက်ပြီးတော့လှုပ်နိုင်အောင်ဖြစ်နိုင်ရင်ဒီထက်ပို့ပြီးတော့ကြဲကြဲပြန့်ပြန့်လှုပ်နိုင်အောင်ဆိုရင်ဒီအင်အားကိုကရုဏာလို့ခေါ်တယ်အခုနောက်ပိုင်းတပ်ပညာရှင်တွေခေါ်တာတော့ EQ ခေါ်တာပေါ့ Emotional Quotient ခေါ်တာပေါ့ပြတော့တုံးကြည့်တယ်သူတို့ရေးတဲ့စာ The practical neuroscience of Buddha's brain မြတ်စွာဘုရားရဲ့အုတ်နောက်ဟောသိပ္ပံပညာဒီအုတ်နောက်ကျွမ်းကျင်တဲ့သိပ္ပံပညာအုတ်နောက်အကြောင်းလေ့လာတဲ့သိပ္ပံပညာရှင်ပြအုတ်နောက်ကိုစိတ်ဝင်စားတော့ဒါကြောင့် Buddha's brain မြတ်စွာဘုရားရဲ့အုတ်နောက်လို့သူတို့ကြီးတာမြတ်စွာဘုရားအုတ်နောက်ဘာတော့ဆိုကဲဟိုဒီတိုင်းထိုင်နေနဲ့အတန်ဝုံးနေမြည်ဝုံးတိုင်းမြည်ဆိုတော့တချို့ကထွက်ပြေးတယ်တချို့ကတော့ကြောင်ဆက်တွေဝင်ပြီးတော့ဘာလုပ်ရမှမသိဖြစ်သွားတယ်တချို့ကြတော့အတန်ပြန်နေလာတော့ဆိုတော့အဲ့ဒါကိုကြည့်ပြီးတော့တခြားလူတွေဘာဖြစ်တုံးတခြားလူတွေအတွက်သူချက်ချင်းတွေးတယ်ဒီလူ၃ယောက်ထဲမှာဘသူကပို့ပြီးတော့ capacity များတော့ဆိုကြောက်လည်းမကြောက်ဘူးပြေးလည်းမပြေးဘူးသူများတွေပါဖြစ်တော့သူပါဖြစ်တော့အဲ့ဒီဟာကိုကြည့်နိုင်တဲ့ပုံကသူကမှခေါင်းဆောင်နေတာသူကမှခေါင်းဆောင်နေကရုဏာဆိုတာကခေါင်းဆောင်မှုရဲ့အရေးသေးတစ်ခုပဲဘုံတော့ကအခက်အခဲတွေ့ပြီဆိုရင်ထွက်ပြေးတယ်တချို့ဆိုရင်အာဒီအလုပ်မဖြစ်နိုင်တော့ဘူးအလုံးနေထွက်ပြီးတော့တခြားကုမ္ပဏီမှာသွားလုပ်တခြားကုမ္ပဏီပဲသွားလုပ်တယ်ကိုယ်မှရှိတယ်ကိုယ့်ရဲ့အကျင့်ကဒီတိုင်းဒီတိုင်းပဲဒုက္ခနဲ့တွေ့ရင်ထွက်ပြေးတတ်တဲ့အကျင့်ရှိတယ်ဒုက္ခအစမပြေရနဲ့တွေ့ရင်စိတ်ညစ်တတ်တဲ့အကျင့်ရှိတယ်ဒေါသဖြစ်တတ်တဲ့အကျင့်ရှိတယ်အဲ့ဒီအကျင့်တွေရှိတဲ့ခါကျတော့အဲ့ဒီအကျင့်ကိုမပြောင်းမဲနဲ့ကုမ္ပဏီပဲကြောင်းနေဆိုရင်ရတဲ့ကုမ္ပဏီတိုင်းအတူတူပဲဖြစ်မှာအဲ့တော့အကျင့်ပြောင်းဖို့လိုအပ်တယ်အင်္ဂလိပ်လိုကျတော့ habit လို့လည်းပြောတယ် trait လို့ပြောတယ် trait ဆိုတာ T-A-R-I-T trait ဒီဟာကိုပြောင်းလဲနိုင်တယ် alter trait တဲ့တရားဟုတ်ကြက်ချက်နန်းနာနှစ်ပေါင်း30 40လောက်ထိုင်လာတဲ့သက်ပံပြန်ရှင်တွေသူတို့သူတွေနဲ့လည်းလှုပ်ထားတဲ့သက်ပံပြန်ရှင်တွေရေးတာနဲ့စာအုပ်ပါဒန်နီယယ်ဂိုးမန်ဆိုတဲ့ emotion intelligence ကိုရေးတဲ့စာရေးဆရာ Harvard တက္ကသိုလ် PhD ရတာပဲ PhD ကျောင်းသားဘဝနဲ့တင်ခုနှစ်ကြိမ်ဆယ်စခန်းခုနှစ်ကြိမ်ဝင်ဘုရားကမာစီနီးနဲ့၅ကြိမ်ဆယ်ကိုင်းကနီးနဲ့၂ကြိမ်ဘုရားကမြန်မာကျောင်းမှာ1980ကျော်ไอ้เขตตรงอ่ะเสียไอ้โกยงกะเมมาร์ภีอ่ะนี่ยางกว่านี่ပြီးတော့နှင်ထုတ်ခံရပြီးအိန္ဒိယမှာသူသာနာပြန်ဖြူတဲ့အချိန်ပေါ့ပြန်ဖြူပြီးတော့မကြာအခက်အချိန်လေးမှာသူอ่ะဘုရားခါလည်းရောက်သွားတယ်ဒီចောင်းသားမြောက်ကသူ့စီမှာ နှစ်ကြိမ်တရားဆက်ဝင်အဲ့မတိုင်ခင်မှာမာစီစီမမာစီနီးနဲ့မွနင်ဒရာကြီးဆိုတဲ့အိန္ဒိယနိုင်ငံသားတယောက်မာစီဆရာကြီးမှာတရားထိုင်ပြီးတော့သူပြန်သွားတယ်ဘောရခံမှာသူကပထမဆုံးတရားပြတာဒီခေတ်သစ်မှာပေါ့ခေတ်သစ်မှာသာနာ2500ဖြစ်ပြီးနောက်ပိုင်းမှာအဲ့သူ့စီမှာဒီအခုဒီစာအုပ်ကိုရေးတဲ့ဆရာနေရတယောက်ကရစ်ချတ်ဒေးဗစ်ဆန်ဆိုတာဝက်စ်ကွန်စတန်တူကဘာမောက်ခသူတို့နေရာ69ကျိန်ထိုင်တယောက်ကတော့တရားထိုင်တဲ့ဆရာတွေကိုဆရာတော်21ပါးကိုပြင့်ပြီးတော့တရားထိုင်တဲ့အခါမှာသူတို့ရဲ့ခေါင်းထဲမှာဟိုစက်တွေတတ်ထားတယ်သူတို့ခေါင်းတွေစက်တွေတတ်ထားတယ်တရားထိုင်တဲ့အခါမှာသူတို့ brain wave တွေကဘယ်လိုနေတုံးအတန်ကြာရင်အော်တန်ကြာရင်ဟိုအကူကြီးတောင်းတဲ့အတန်ကြာရင်သူတို့ကြောက်စိတ်ဝင်သလားဒါမှမဟုတ်ကရုဏာစိတ်ဝင်သလားအဘိဓမ္မာသင်ထားတဲ့ဆရာလေးတွေပြီးဟာကရုဏာနဲ့ဒေါသနဲ့အတူတူမဖြစ်ဘူးကရုဏာဖြစ်ရင်ဒေါသလည်းဝမဖြစ်ဘူးဒေါသဖြစ်တဲ့ခါကျတော့ကရုဏာလုံးဝမဖြစ်နိုင်ဘူးဆက်ပြီးတော့ပြောရရင်ကရုဏာကကုသိုလ်စိတ်ဓာတ်ကိုအမြဲတမ်းတက်ကြွစေတဲ့ကုသိုလ်ဒေါသဆိုတာကခဏလေးပေါက်ကွဲပြီးစစ်တကြောင်လူတယောက်နဲ့ကိုယ်နဲ့အတူတူအလုပ်လုပ်နေတဲ့လူတယောက်ကိုမကြိုက်ဘူးဆိုရင်မကြိုက်တာကဒေါသပဲ။ဒါကိုမကြိုက်တာတော့သူပြောတာကိုမကြိုက်တာလားသူ့လူမျိုးကကိုယ်လူမျိုးနဲ့မတူလို့မကြိုက်တာလားသူ့ရဲ့ဘာသာကကိုယ့်ရဲ့ဘာသာနဲ့မတူလို့မကြိုက်တာလားဟုတ်တယ်မလားမကြိုက်တဲ့စိတ်ကဖြစ်ပေါ်လာရင်သူကမကြိုက်စရာပဲလိုက်ပြီးတော့ရှာတယ်စာစကားနဲ့ပြောရင်တော့ဒေါသကဒေါသဖြစ်เสียအာယုံပဲလိုက်ပြီးတော့ရှာနေတော့အဲ့တော့မကြိုက်တဲ့စိတ်ကမကြိုက်တဲ့ဟိုကြိုက်เสียမကောင်းတဲ့လူအကြောင်းပဲလိုက်ရှာတယ်လူတယောက်တွေ့ပြီဆိုရင်လည်းသူ့မှာကြိုက်เสียရတဲ့အများကြီးရှိတယ်အဲ့ဒါတွေကိုလိလိရှုပြီးတော့စိတ်ညစ်เสียကောင်းတဲ့အရာတွေပဲသွားတွေးတယ်တွေးပြီးရင်သူ့ကိုယ်သူဘာလုပ်တော့ဆိုတော့သူ့ကိုယ်သူဒေါသဖြစ်တယ်စိတ်ညစ်အောင်လုပ်တာလေကိုယ်ကိုစိတ်ညစ်အောင်လုပ်တာကိုယ်ကိုစိတ်ညစ်အောင်ပေါ်လုံးကန်တာမိနစ်90ပဲရတယ်အချိန်နှစ်ပိုင်းရစိတ်ညစ်နေပြီးတော့အချိန်ဖြုံးနေရင်ရှုံ့ရုံပဲရှိတယ်ဒီတိုင်းမှာပဲဘဝမှာလည်းပဲစိတ်ညစ်ပြီးတော့လောရမယ့်အလုပ်တွေမလုပ်ဘူးဆိုရင်ဘဝဆုံးရှုံးရင်ပဲရှိပါတယ်။အဲဒါမြတ်စွာဘုရားကဒေါသကို single out လုပ်ထားတယ်မြတ်စွာဒေါသကိုဟောထုတ်ထားတယ်။ဒီဒေါသလူသားတွေရဲ့ဟိုကြောရှင်မှုဒေါသလူသားတွေရဲ့ကြောရှင်မှုကိုဖျက်ဆီးတဲ့အရာတစ်ခုပဲဆိုတာ happiness trap လူသားတွေရဲ့ကြောရှင်မှုကိုဖျက်ဆီးအမှန်ကတော့ဒေါသဆိုတဲ့စကားလုံးကဖျက်ဆီးတာDestructive emotion ဖြစ်တယ်ဒေါသ Destructive emotion အဲကြောင့်ဒီဒေါသဖြစ်တဲ့အခါမှာဘယ်လိုလုပ်ရမှာတော့ကိုယ့်ကိုယ်ကိုအပြစ်တင်ရမှာအပြစ်တင်လိုက်ရင်ဒီဒေါသကကြက်ပြောက်မဲ့ပြောက်ပြောင်းသွားလားဘယ်တော့မှမပြောင်းပါဘူးအပြစ်တင်ရုံနဲ့ဒီဒေါသဖြေရှင်းလို့မရဘူးဒါဖြင့်ဒီဒေါသဘယ်လိုလုပ်ရမှာဒီဒေါသကိုဒါကလေးတူတယောက်ကြည့်ပြီးတော့ဂယုဏနဲ့ဖွေဖန်တယ်ကလေးငိုတယ်ဆိုတာဒေါသဖြစ်နေတာစားလို့ပဲငုံငုံအိတ်ချင်လို့ပဲငုံငုံသူလိုချင်တာမရလို့ပဲငုံငုံအေးလွန်းလို့ပူလွန်းလို့ဘာကြောင့်ပဲငုံငုံတော့ဒေါသဖြစ်နေအဲ့ဒီအချိန်မှာသူ့ရဲ့ကြောရှင်တဲ့စိတ်အဖြစ်ရှိခံလိုက်ရတယ် His peaceful mind is destroyed at that timeအဲ့တော့ဖြစ်စီခံရတာကိုပဲဒေါသခေါ်တာထားကြောင်စိတ်ထဲမှာဒေါသဖြစ်ရင်သူအများစုကတော့ဒီဒေါသကိုကိုကနားမစွန့်တတ်ဘူးနားမထောင်တတ်ဘူးဒေါသဘာပြောနေတယ် Brother Abba Jonah, to Doka Yamire, he is suffering. Doka Pshin, say, Nini, say, Michamada Pshin, and up your go at a Namatondo. Namatondo, Palorons of Koyan Lulu. Tigano, you have your Pura, to meow the mare. To meow the mare. To mare of Palo Merano. เนเน่งานไอ้หลุผิดไปไอ้တော့မတူးတဲ့ဟာတွေအဲ့ဒီမှာမတူးတဲ့ဟာအကုန်လုံးအပြစ်ဖြစ်မတူးတဲ့ဟာလူမျိုးမတူးတာလည်းအပြစ်ပဲဘာသာမတူးတာလည်းအပြစ်ပဲအသားရောမတူးတာလည်းအပြစ်ပဲမိဘမတူးတာလည်းအပြစ်မိဘတူးပြန်တော့လည်းပဲနေငါငါတဲ့ဘုတ်တဲ့ကြီးတယ်နေငါတဲ့ဘုတ်တဲ့ငယ်တယ်နေငါတဲ့ဘုတ်တဲ့ငယ်လို့ငါတော့တွေးကြမရှိဘူးနေငါတဲ့ဘုတ်တဲ့ကြီးတယ်ငါတဲ့ဘုတ်အတ္တကြီ ไอ้ที่นี่ถ้ามายาวนี่นับว่าที่เศร้ามุ่งมุ่งไงแย่ที่มาพิจิตรไงแย่ที่มาพิจิตรไอ้ตัวสู้เราเนี่ยบูเราเนี่ยไอ้มาพิจิตรเนี่ยไอ้มาบูเราเนี่ยโดนท่านพิจิตรส่วนยังกูเหยียดโดนกูพิจิตรไปดูน้าทำจี้อ่ะน้าส่วนจี้อ่ะไหมปีเองกูโดนท่านจับที่ใครตัวเรื่องดูดิตัวกูเลยไปน้าทำจี้น้าส่วนจี้เอลูกมันลูกกูส่วนยังกูว่าโดนท่านจับมาไปดูพี่อะไรเนี่ยฮะกูพาลูกมีดูกูว่ากูงามมาได้ฮะแต่ก็ลงมาได้ลงมาตั้งบังวงขันนั่งเนาะงาอู่เทนเตปิดอ่ะโอะขึ้นงาอยู่บีนั่งเจ้ามาไปไอ้เจ้าเสียวิ่งจังเจ้าเสียวิ่งจังเนาะกูเสียแต่ไม่ใช่เด็ก insecure feeling อะไรเลยน้ำมันซึมอยู่น้ำมันเท่าไม่อยู่ดอดาสุดเลยอิโมชันมาเปลี่ยวเลยสักครั้งกูไม่เจ้าน้ำมันทำได้แต่จังแต่ยังตอนแทนเนี่ยคำว่าดอดาพิเศษส่วนยังอาการสูงมือพันเนี่ยดอดาพิเศษดอดาพิเศษลูกมาเลยป่ะแต่ดอดาว่าสิ่งต่างดอดาสิ่งต่างที่ภาษาไหนที่ตรีพันธ์นั่นตัวกันสูดอดาพิเศษส่วนดอดาพิเศษลูกตีเลยป่ะตีด่าเราเนี่ยเส้นยังตายก่อนพอมันที่นี่เจอร่างก็มาตีเข้ามาพาลูกมาหรอน้าส่วนยังไงเอร่าโอ้พอมาลูกน้าส่วนเอาไปละพาเจอร์มาเตะโต้ทับชิดเองโต้ทับชิดเองมาพาเลยเจ้าเดชเจ้าเดชมาพาเอรูมาเดชส่วนเอรูตีเลยเดชส่วนกูตีได้ยังกูไม่เจ้าหรอกมาตีมาตัวเจ้าหรอกมาตีใส่กับเจ้าใส่กูพิเศษมาตีได้ลูกส่งกูเจ้าเลยไม่ดีเลยสิตันเดียมสิตีเดียลุสิไม่ชอบหรอกตันเดียมไม่ชอบตีได้มาไปกูก็เปลี่ยนไปแล้วจีจีเดียมาตีโต้ตาก็เปลี่ยนไปแล้วยังไม่ชอบเดียนี่เลยไม่จีบานเลยตีโต้ตาก็มีมีเอตูรีโดยินตัวเองลูกเกี่ยวนานเลยจีบีหรอกโอ้ตีโต้ตาก็ดูข้าวปลาดูข้าวพิณีดาปลาดูข้าวพันธุ์นี่เลยปลาโดดาเล็บเสโดดาเนี่ยดูขาเลยชี้นี่ติดแต่มิมิกุกุพยามบีโร่ธนาบาจำไม่ได้ธนาขณะนี้เราเนี่ยมิมิขณะเราพยามบีโร่ธนาขันเดกรุณาพิเศษขันเดคอมเพรสชันพิเศษขันเดอะคูอิโมชันนั่นคืออิโมชันของกรุณาพิเศษขันเดมิมิโอลาบีโร่โดดาพิเศษเลยลูกแต่ช้าปกติอารมณ์มาพิมพ์พิมไหมลำบากมาพิมพ์ใช่ไหมเอ็มมาพิมพ์ใช่ไหมกูลำบากรอดตามพิจารณาบุกว่าตัวกันเลยเว้ยสิ่งมันทันตาเลยตัวอิมูชันก็ตัวมาไกลตัวนั่งลุตัวมารอดตามพิจารณาบีตัวสิ่งดูขายาวนี่บีตัวสิ่งนี่บีสูบีรอไอ้ที่อติเนี่ยไอ้ตัวที่เดียร์เนี่ยตัวที่เดียร์เช็คหันบีตัวกูกรุณาว่าบีบ้าตนาจินหาได้ใส่ลิกว่าบิ อสาตตะตัตตุเทวตัตตุญัสสาวะพะยาโกตะตัตลงยันลุเทวดาสันตะตัตลงอสาตตะตัตแลทรุจาจาไอ้แท้มาบามัจฉาพะยาไม่จอกญัสสาวะพะยาเล่นน่ะเล่นไม่ชูสิตะเล่นไม่ชูอสาตตะตะกะสิตะเล่นสิตุกะไอ้ชิมินดาญัสสาวะพะยาไม่จอก ဘာလို့မကြောက်တာတော့ဆိုတော့အော်ဒီဝိအစာတသက်သူဒုက္ခနှိစ္စပြီးတော့စစ်စင်းရဲ့ကိုစင်းရဲ့ဖြစ်နေတယ်။နိုင်ခဲ့အတွေးတွေပဲတွေးတယ်။သူ့မှာစိတ်ချမ်းသာမှုဆိုတာမရှိနိုင်ဘူး။မရှိဘူး။အဲ့ဒါကြည့်ပြီးတော့မြတ်စွာဘုရားတဏှာတာ။အဲ့ဒါကြောင့်သားတော်ရာဟုလာနဲ့ဒေဝတက်ကိုအတူတူ
เมตตาท้าနိုင်တယ်ဒုက္ခကိုနားလဲလို့ပြဿနာကိုနားလဲလို့ပြဿနာရဲ့နာကျင်မှုကိုနားလဲလို့နာကျင်မှုကိုနားလဲဒါကြောင့်ဘုံဘုံတို့ဆယ်မိနစ်လောက်ဒီကရုဏာဖြစ်เสียရတယ်ဘဝမှာအစမပြေတာတွေတွေးပြီးတော့ကိုယ့်ကိုကရုဏာဖြစ် အဲ့တော့ကရုဏာဖြစ်တဲ့အခါမှာစိတ်ကဟိုတွေးတီတွေးဒေါသဖြစ်တာလည်းရှိရှိဒေါသဖြစ်အဲ့ဒေါသကိုပြန်ပြီးတော့ကရုဏာဖြစ်မိမိကိုယ်ကိုဘာပဲဒီဒေါသဘယ်နဲ့ကျင်မဖြစ်ဖြစ်အဲ့ဒေါသကိုဩဒေါသနှိစ္စတခံနေရသေးတယ်ဒေါသနှိစ္စတခံနေရသေးတယ်ဆိုကိုယ့်ကိုကရုဏာပွားပါကရုဏာပွားပါမိမိကိုယ်နံပါတ်နှစ်ကမိသားစုတွေကတယောက်ယောက်နော် มีตาสุเตียะนัมเบอร์3ก็တော့ตะเงินจินเนี่ยเตียะนัมเบอร์4ก็တော့ลุบผ่อไก่แฟลุบขืนมาลุบงานมาอลุบมาคลิกติเตียะตุเส้นตุเส้นเนี่ยตาตุสมุจีได้หาดิตุอาเนจะดิอะไรจี้ไปတော့กรุณาปွားไปบาเร4 นัมเบอร์1ก็มิมิโกโกนัมเบอร์2ก็มีตาสุวินเตยนัมเบอร์3ก็ตะเงินจินนัมเบอร์4ก็ลุบผ่อไก่แฟนอกตะเจิงจ้ามาถัดตูแล้วดากรุณาปွားเรานะกรุณาปွားน่ะดาบาลุบตาตรงสู้ดิชี้นี่แหละปฏิญาณโหนัมเบอร์1ถั่วเลยไม่ flight ไม่หลบนัมเบอร์นี่ไอ้ปฏิญาณเนี่ยยังเลยไม่ผิดกู fight and flight ไม่หลบเป็นไอ้ปฏิญาณโหกูอ่ะ embrace หลบป่วยแผ่อติเนี่ยป่วยแผ่ตากยุณาเนี่ยป่วยแผ่ตากยุณาเนี่ยป่วยแผ่ตาน้าสွင့်ชิ้นเนี่ยน้าสွင့်ชิ้นตะมิวเวคะมนัตกะตริเตียเนี่ยน้าสွင့်เนี่ยอะคู่จ้ะတော့
เอดิเทปูပြီးတော့၄နှစ်အောင်ကယူနာထပ်ပြီးတော့ဆောင်းကယူနာထပ်ပြီးတော့ဆောင်း We are going to practice compassion meditation. This compassion meditation is about listening to a negative emotion. Understanding emotion is very important in daily life. In the Indian religious thought, such as Hinduism, Buddhism, Jainism, we have plenty of methods to listen to our negative negative emotions and learn how to manage them, actually to turn them into positive ones. Compassion is a kind of stamina that you can call on and make use of whenever you have difficulty, whenever you have problem. Maybe technical problem, because of technical problem and then you get stressed out, a lot of stress. Or maybe interpersonal relation,
You and your colleagues are not on the same wavelength. Sometimes when you don't see eye to eye, this happens between people, at work, even at home, even between parents and children. This happens when we don't see eye to eye. What do we do? Do we have to fight and kill each other whenever we disagree? Not a solution. This is not a good solution. It's not a solution at all. We as a human being, we have more capacity to do better than this. That's to change the habit of our emotion pattern. So instead of rejecting straight away, okay, instead of exploding straight away, we look at the uncomfortable feeling inside us. That uncomfortable feeling, at some point, will become anger, it will become agitation, it will become dislike, it can even become hatred. So we have to take care of this, so that this particular emotion doesn't torture us. And the way to do this is not to use the survivor's instinct skill all the time. Survivor instinct reaction all the time, such as fight or flight, not to use them all the time, because fight or flight, they are for emergency. And the inconveniences what we face in daily life, they are not always emergency situation. We can manage them, sometimes by changing our attitude, sometimes by looking at the pain of the other person. If someone is behaving negatively towards you, try to find out a reason, especially trying to find out what kind of pain this person is going through. The kind of pain this person is going through. Maybe a problem at home, maybe attitude problem, maybe emotion management skill problem, maybe insecure feeling. So the person is suffering. I use the word suffering. The word the Buddha is very skillfully employing all the time. Suffering. So if you see that person as a suffering person, you have more capacity to tolerate that person. So you're actually enlarging your capacity by changing your attitude. You change your attitude that the other person is suffering. Okay? You don't see that person as attacking you, but you see the person as suffering. When you see that, understanding comes in. Why? Because you are listening to his suffering. You are listening to his behavior. Even in his words that criticize you. When you listen to that with compassion, you can feel his pain. When you can feel his pain, you are not affected by his behavior anymore. We call this strength. So compassion is not weakness, it's actually a strength. a strength to hold you strong, to keep you strong in the face of adversity. When you don't get your way, when life is sometimes inconvenient, you really need to be compassionate towards yourself. But being compassionate towards yourself alone is not enough. You can become self-obsessed. You can become self-centered. So what you have to do is you have to listen to the pain of other people. First the pain of your own pain, and then listen to the pain of other people. Try to connect with their pain. The alternative to compassion is called anger. In the same situation, if you don't employ compassion, okay, to cope with the situation, the only alternative is called anger. Some people through anger, they just shut up. Okay? They don't want to deal with this person anymore. They have lost the capacity. They have reached their limit. So they start rejecting everything that comes their way. No more cooperation. This can happen at home. This can happen at work. This can happen within political parties. It can happen within people who rule the country. It can happen to Buddhist monks, Buddhist nuns. It can happen. So people who try to feel the pain of others, they enhance their ability, their capacity to cope with pain. I have seen many Buddhist masters. I have also seen many Hindu Swamijis. You know, I have seen some Christian brothers within the contemplative tradition. Last year, I was at the university run by the Carmelite order within the Catholic tradition in Madrid. Not in Madrid, outside Madrid, called Avila, in the city called Avila. We share a lot of contemplative traditions and skills. So the way to cope with this is to actually reach out to other people's pain, to feel their pain, and we call this compassion. As human beings, we have this capacity, but we need to develop it. Look at people who are really good at computer. They spend a lot of time working on this, developing their skill, honing their skill. That is why they become some of the best. In the same way, okay, we can develop our emotion management skill. In Pali it's called Sikha. In Sanskrit it's called Shiksha. That's training. So we are going to do this simple training for 10 minutes. First breathe in and out, slow and gentle. And then just try to find out some pain within you, maybe physical pain, physical discomfort, and trying to develop pain for yourself. When you do that, you are actually changing, you know, the way your brain works. You're moving your brain from the amygdala region to the hippocampus region. The hippocampus region is associated with calmness, with correct decision making, with clarity. On the other hand, its opposite, a medulla, is about fight and flight. Fibula is the red zone, the emergency zone. But we are not facing a life and death situation all the time. So we don't need to exaggerate the situation. We don't need to enlarge the pain that we go through. All our effort is to try to minimize it and try to turn the negative forces into positive ones. I'm a Buddhist monk because I want to reduce the pain. You are a lay person, you go to work, you try to make money because you want to reduce pain as well. The pain that comes from not being recognized, the pain that comes from not having enough money to lead your life, the pain that comes from feeling that you are not useful to the society. You want to reduce all those pains. The same is to me. I want to contribute this. The same is to the nuns, to everyone. So, compassion is about reducing pain, is about reducing suffering. It's not about weakness. Compassion is not a weakness. Don't worry that people might take advantage of you in your compassion. Actually, compassion helps you to remain strong and solve the problem, whatever you have to. Compassion helps you not to run away. It helps you not to overuse your energy, not to blindly fight with any problem. Instead, to use your wisdom, your intelligence, and cope and solve with the problem. So compassion, remember the word compassion. Karuna semanitya thaime win le twele jajanana shu shai ba phi yin mimi bwa thae ma shi de pyatana 3 ku taku taku bi taku taku bi taku sin sa pi lo karuna bwa sin sa pi lo karuna ko ko karuna phi naw taku set twi Pyatana jaun twi twi bi kayuna phi twi bi kayuna phi
10 minutes now, because so if you have question, we have about 10 minutes. Make one sheet as soon as I'm letting you know. Now, okay. Microphone, please. ဝင်ရှိသလားဆိုတဲ့အထက်မှာထိုင်ရတယ်လူတိုင်းရဲ့ဒုက္ခကိုနည်းအောင်လုပ်ပေးဖို့ဖြေရှင်းပေးဖို့အတွက်တာဝန်ရှိတယ်မိမိမှာတာဝန်ရှိတယ်ဘာဖြစ်လို့ဆိုတော့အဲ့လူတွေဒုက္ခရောက်ရင်သူတို့ဒုက္ခကိုယ်စီရောက်လာတယ်ကိုယ်စီရောက်လာတယ်ဘတ်စ်ကားဒရိုင်ဘာတယောက်ရဲ့ စိတ်ညစ်တာအဲ့ဘုံဘုံလို့ဝိုင်းပြီးတော့ဖြည့်ရှင်းပေးဖို့လိုတယ်ဝိုင်းပြီးတော့ဖြည့်မရှင်းဖြည့်ရှင်းမဲ့နဲ့သူ့အဖြစ်ကိုပဲပြောပြီးတော့သူပြဿနာဘာပြဿနာရှိဆိုတာဟိုကြိုးစားဖို့နားလည်ဖို့မပြောနဲ့မိမိကိုယ်နဲ့ကကိုကအဲ့ဒီအကြောင်းတွေ့ဟိုကြားတာနဲ့ချက်ချင်းဟိုဒိုင်းနဲ့အထင်သေးတယ်အထင်သေးဆိုရင်ဒါ ဒေါသဖြစ်တာအထင်သေးတယ်မာနဖြစ်တာနော်မဟုတ်ရင်လည်းပဲဘတ်စကားဒရိုင်ဘာတယောက်အပြုမှုမမှန်တဲ့ဟာကြည့်ပြီးတော့ကိုယ်ဆက်တဲ့မှာကြောက်နေတယ်ပဲဒေါသဖြစ်တာပဲစိတ်ဆိုးနေဒေါသဖြစ်တာပဲကြည့်သူ့ရဲ့အပြုမှုကိုယ်ထိခိုက်တယ် in the same way ဒီတိုင်းပဲကိုယ့်အပြုမှုလည်းသူများကိုထိခိုက်တယ်လူလောကရဲ့ interdependence ဟုတ်ပါအချင်းချင်းတီမိနေတယ်ဘုံမလို့နေခင်ကဖုံးတဲ့ဆွန်ဆွန်ဟင်းဆွန်တလို့ဆိုရင်အဲ့ထဲမှာရေရဲ့အင်အားလည်းပါတယ်မြေကြီးရဲ့အင်အားလည်းပါတယ်မြေကြီးကဘယ်နဲ့မြေကြီးမှမသိဘူးအေရီတိုင်းဘက်ကလားပဲခူးတိုင်းဘက်ကလားမသိဘူးလှုပ်သားရဲ့အင်အားပါတယ်လယ်သမားတွေ ชิซุเมซุตะคาเรโหตะเนซาตะเนซาเปลี่ยนแลอองฮะโหนูนิแท้มางูฤแท้มาเยแท้มาตะคาเรสภาฤใส่ลุตรุอินอาแลปาเรตรุลุเทเอตรุท่อลุไล่เดสภาโกเจ็บไปเดสันเสปันชินอี้นิญุ่นั่นปิ๊ดลุเปสันเสปันตรุอินอาแลปาเยงกงยะอองเตบ่ไปเดโพสังสัตตะยี အပိုင်းဆိုင်ရာပုဂ္ဂိုလ်တွေသူတို့ရဲ့အင်အားလည်းပါတယ်ဒီနေ့အလှူရှင် TKS တကံကိုရဲတို့မဟုတ်မှာတို့သူတို့အင်အားလည်းသူတို့ကလှူတက်ဆုံးဒီအင်အားလေးဟိုတယ်ကဝန်းန်းနေစီရီယာနေစံဒီရောက်ပြီးတော့တခါတည်းတန်ရှင်းအောင်လုပ်ချက်ပြုတ်လက်အဲ့ဒီဆွန်းတလုတ်ကလက်အများကြီးကို ဖြတ်ကျော်လာတယ်ပြီးတော့မှဘုံဘုံရဲ့ပါဇက်ထဲကိုရောက်လာဘုံဘုံကိုဘိုက်ထဲကိုရောက်လာအဲ့ဒါကြည့်ပြီးတော့ဘုံဘုံကဘလောက်ထိအချင်းချင်းမိတည်နေတယ်
di tema, begitu lemah lepas sejam dahre. Tapi bukan lepas bukan sejam dahre, sanjai lepas sejam dahre, san, puasa lepas sejam dahre, hodai wunan lepas sejam dahre. Terus sejam namu, meluai mesti pemusi yang nama, pemuda sejam dahre, pempele.
อ่ะจริงๆมีคู่ดาวเจอแล้วกูจะกูว่าทุกคู่เจอเลยเลยรู้เดียวเสียสิ่งนี้ตัวเลยทุกคำเชื่อตัวเองส่วนใหญ่กูมาตาวันสีแดงนั่นเป็นกูกูอัดตัวกูจำเรื่องตาวันสีกูเย่โดดดาวเงินดาวกูเส้นเย่ดาวเงินดาวลูกพูดเด็ดดาวนั่นเป็นเด็ดดาวไปพรายริตี้พัฟฟิโร ที่เราอยู่ยังหาตรงสุดโลกกูเองเอ็งอาร์กูเองเชิงก็ตายได้สิเดเลมิเตชิเดแต่ก็ว่าเราโหเสียชั้นเราไม่รู้เป็นไงอาการตายสิเนี่ยสอบพิจารณามาเตรียมมาหกขึ้นมาตุยเอ็งสตรีจีแพลนเดียวเป็นชาติเดียวกันมาคุณนายคุณเนี่ยคุณนี่อาสุรานี่สัตว์สัตว์หาคนเลยปาลีโด พยายามพิจารณาเช่นเดียวกันหมดเลยพระมาสงทุกขณะกูจำมาอ่านเสร็จแล้วอะไรสาธุมาสาบานในจริงใจในใจในชีวิตเราจำไม่พูดคำเลยอะไรแต่มาปะมุ่งสาเหตุข้อเราปะพี่น้องพาเรื่องไม่พาเรื่องห้องไม่ที่เดียร์เรียกเล่าชีวิตอะไรกูพยายามพิจารณาตรงตัดเดียร์พยายามพิจารณาสิ่งนั้นอะไร จะชอบปฏิมาถ้าเลิกจะชอบปฏิมาถ้าเลิกจะชอบปฏิมาจะรู้น่าเลยคนนั้นเป็นจ้าไอ้เดี๋ยวมาอันที่ก็จะอะไรจะได้ขวบที่มันตีทาร์เรตียาก็เลี้ยเลี้ยเลี้ยเนี่ยเดี๋ยวนี้เลี้ยเนี่ยเลยถ้าเรื่องพิจารณ์ดูดีน่าเลยแบบนั้นเลยชีดองชาติออกมาสาขาพิจารณ์ดูแต่ทำบดีจะมาก็ลาดาวมันนี่พิจารณ์ พอมันเสร็จแล้วมันเทน่าเราตามบริบทจะมาก็ตามบันนี่เช่นเนี่ยตามมันมาตามบันเช่นเนี่ยมหาคิวน่าเชื่อมโยงสอบพิจารณ์เราเดียวหัวมาเอ็นยันไงมาพิจารณ์ปูบีโร่ตู้เนียนเนี่ยตู้ว่าพิจารณ์ตามบริบทจะมาสุราตัวตู้ลีซ่ากูเกิดเลยปกุลีไอ้ตัวนี้ตามบันเนี่ยสุดได้เวชิตัวเขาเทมันละเอ๊ะทำไมไม่สอบพิจารณ์ รู้อันนี้สูบไปน่าเล่นอะไรเงี้ยเด็กตัวหัวไอ้เด็กเด็กเลยทำไมอ่ะโอ้กูเหยียดโดดตาคุณเหยียดเอาเล่าเลยพี่เกี่ยวกับทารกเกี่ยวกับทารเล่าเลยตาสูงเหยียดหัวไปก็โดดตาเลยไปกูคุณเหยียดยาวเนี่ยเอาเล่ายาวยาวปีตาไปพาชุดลงสุดตู้ยโดดตาเหยียดเอาปูตาเอากูมาเล่าดอกเลยกูว่าเงี้ยฉันตัว กูเอ็กยูนานกูเอ็นยันหน่อยถ้ากูจะไม่กูยินนี่ละดิเรกต์เลยกูยินนี่ละเว้ยแต่ไม่อัตตาฮิอัตโนนาเรากูว่ากูเองกูยินยังไม่เลยเลี้ยงบ่มาเคสารีกูเชื่อเนี่ยโอออกซิเจนยันเด็กพงตัดมาเสียกูก็ยินตัดไปเลยกะลีดีตุ้มยาเลยพิมัดตัดไปกูก็ยินตัดไป
กูเองไอ้พี่พี่ส่วนตัวนี้เอากุญย์มาที่ได้มาไปมีสามสุดที่มาเอาชีวิตลลลนี่มาชีวิตเฉยในชีวิตเราไปเฉยกุญย์ในกุญย์ยามมาเราไปเฉยกุญย์ในมาเราเกี่ยวกับชีวิตพวกกูอันนี้ละเส้นทางนี้แต่เพื่อตายเนี่ยวิรณากูวันนี้เราคันซาบีเดียบก็ภาษาคันนี้พิจารณาพิจารณา พี่โอ้ที่ไหนใช่ไหมกูยินในไหนใช่ไหมกูยินมาบอกมากูยินในเรื่องเช่นอะไรที่ได้ไม่เนี่ยมั้งที่ได้ไปกูเอากูโดนตามมาเชี่ยวเนี่ยเชี่ยวเพี้ยไอ้โดนตามเชี่ยวพวกกูกูยินยาวเด็ดตัวอะไรโดนตามเชี่ยวกูเลยโดนตามเชี่ยวสอบเข้าไปบีเข้าไปโอเค I couldn't hear you.
Okay. Yes.
Thank you, thank you. This is a very good question and also very practical, very practical question. When we do meditation, meditation is a short form, okay? It's a short form for many qualities. You mentioned concentration. This is one of the qualities, okay? Concentration is part of meditation, but meditation is more than concentration. Concentration is also about changing our attitude. Just now, we are exercising our mind, we are meditating on compassion. That is to direct our mind towards problem. And whenever we face problem, so that our mind goes the right direction, not the wrong direction. The wrong direction is to explode, to personalize it, to hold on to that problem. Meditative mind, meditation quality, is about embracing this problem without making it worse. And we call this compassion. Now, coming back to your question, what do we do? Number one, when we feel sleepy. Number two, when the mind is all over the places. When you feel sleepy, you have to read the message from your body. Your body is telling you that it's tired, you're overworking, you have accumulated a lot of tiredness and exhaustion and tension in the body. Your body is simply telling you, give me a few minutes to rest. Very simple message. Deep listening. Remember this word. Deep listening. Okay? Deep listening. You listen to your body. So don't fight with your sleepiness. Sleepiness is very innocent. Very innocent. To give your body 5 minutes rest is very good. Nothing is wrong with that. Okay. So, but some people, they have misperception that if you fall sleepy, if you feel sleepy during meditation, you are a failure. Some people have that perception. It's that perception that troubles them, that causes them unhappiness. It's not meditation. Okay? So just change that problem. And when you're going to meditate, tell yourself, I might feel sleepy at some point. It's okay. It's okay. It's okay. Tell yourself. You should feel compassion for the body because it's working very hard. It has been working very hard. From 5 years old, from 4 years old, you start going to school. Up to now, you never have proper rest. If you have 4 weeks rest in a year, you think you lose a lot of money and you still want to work. You see? So have compassion for the body. And when your body feels sleepy, don't blame your body, don't fight your body. I use the word non-judgmental awareness. You become aware of your sleepiness. Don't be judgmental. Don't say good or bad about this. Sleepiness is just the requirement of the body. So if you don't resist that, the body will rest for 1, 2, 3 minutes, not more than that, and that it will become very fresh during the meditation. Okay? I have slept during the meditation many times, I can tell you. Okay? We are very good sitting and sleeping. Very good. And people don't see it. You don't see it because, you know, we don't even change our posture. But after a few minutes of nodding, we actually become very fresh. So sleepiness. Okay? Don't blame yourself. Don't fight with sleepiness. This is the key word. What about the mind wandering? Chattering mind. Chattering all the time. Okay. Thinking about the body, the family, thinking about work, thinking about colleagues, like this. There might be some messages in there. There might be some messages. The first thing is that do not be judgmental about wandering mind. Don't say good or bad about wandering mind. Some people think if you meditate, your mind has to be with breathing all the time, 100%, and never goes away. This happens only in the book, not in the meditation session. Okay, I know many Swamijis, I know many Christian meditation monks, even more so Buddhist meditation, great meditation masters. One of the great meditation masters says, people, especially intellectual people, educated people, they train their mind to think. So this becomes a habit. They can't stop thinking. And when they want to rest, say when they do meditation for a few minutes, when the mind starts its own habit, its own routine, now they start fighting with themselves. Why you fight with yourself? Because you think. When you meditate, and if the mind starts thinking, you think this is a failure. No. It is not a failure. Okay? The mind is just telling you something. Then what to do? When your mind starts wandering like this, you don't realize. Once you realize the mind is already somewhere else, you just register. This is automatic mind. This is automatic mind. Automatic mind. We need to know automatic mind. We need to observe it. If you want to learn about it, if you want to control a machine, you have to learn about machine. If you want to control your mind, you have to learn about your mind. You want to drive a fast car, you have to learn about this car. This is the first one, observing this is automatic mind. The second thing, look where your mind goes. If your mind goes to your family very often, you see the images. You recognize seeing, seeing, seeing. You just recognize. You just note. You just notice the message. And then you can read, you can listen to the message more than that, deeper than that. If there is any anxiety about the family. Sometimes it's anxiety. But sometimes it's tension. Sometimes You have anxiety because you love each other so much, but sometimes you think about each other so much because you feel so agitated. So it's either agitation or love that you think about each other so much. Then just register that emotion. Is it love? Is it agitation? Is it anger? Register that as it is. And then return to breathing. I use three words, three R. Three R. Register, release, and return. Register your thought. Three times or four times. This is auto-thinking, this is auto-thinking, auto-thinking. And then release it. Release it. And then return to breathing. If you do this, the mind will still wander, but it doesn't disturb you anymore. And you will understand why the mind wanders. When you understand, you will be able to stop it. Thank you. Okay. Oh?
Yeah.
ပြောသလိုတော်လာတန်တန်တဲ့မိခုမယ်အစင်းတန်းဆိုတာလူလောကတော့လူလောကမှာအများဆိုတော့ရာထူးနဲ့သတ်မှတ်တယ်မဟုတ်ရင်ပိုက်ဆံဘယ်လောက်ရှိတယ်ဆိုတဲ့ဟာနဲ့သတ်မှတ်တယ်ပညာရည်ချင်းတွေပညာရည်ချင်းဆိုတာကဘွဲ့ပဲနှစ်ခုရတယ်အဲ့ဒါမျိုးသတ်မှတ်ကြတယ် ပိုက်ဆံတသိန်းရှိတဲ့လူကပိုက်ဆံတစ်ချက်ပဲရှိတဲ့လူကိုတနာတာမခက်ဘူးဆိုပြီးတော့တရားကြီးပြောတယ်အဲပုံစံမျိုးပြောတော့ဘောနော်တသိန်းနဲ့တစ်ချက်ကတော့ဘုံဘုံကထက်တယ်ဒီညမှာမြတ်စွာဘုရားကရာထူးကိုကြော်ပြီးတော့ပိုက်ဆံကိုကြော်ပြီးတော့လေးလေးနက်နက်ပါကြည့်တော့ဆိုတော့စိတ်ဆင်းရဲတော့ကြည့် ပိုက်ဆံတသိန်းရှိတဲ့လူစိတ်မဆင်းရဲဘူးလားသူထမင်းစားဖို့အတွက်စိတ်မဆင်းရဲအောင်အဲ့တော့သူ့မှာပိုက်ဆံတသိန်းရှိတယ်နေပြီးတော့သူ့မှာနှစ်သိန်းရှိတယ်တသိန်းရှိတယ်နေပြီးတော့ဆယ်သိန်းရှိတယ်နောက် 30ရှိတဲ့လူကိုမြင်ပြီးတော့သူ့မှာစိတ်တည်ဆင်းရဲ တသိန်းနဲ့ပြီးတော့နှစ်သိန်းဖြစ်အောင်ကျိုးလုတ်တဲ့နေရာမှာအဲ့မှာလည်းပဲသူ့မှာစိတ်ဖြစ်စည်းမှုတွေရှိတယ်။သူ့မှာလည်းစိတ်ဒုက္ခရှိတယ်။သူ့မှာလည်းစိတ်ဒုက္ခရှိတယ်။ဘုံမုံတို့တခါအေးကိုင်နေတဲ့ဒီ iPhone ကိုဒီထောင်တဲ့စတိဗ်ဂျော့ဘာမှမရှိတာနေပြီးတော့ပိုက်ဆံအများကြီးရှိသွားတယ်။ ပိုက်ဆံနေနေကြည့်ရင်သူ့လောက်ပိုက်ဆံမရှိလို့နေကြည့်လို့သူ့မှာဘာမှဆင်းဆင်းမှုမရှိဘူးလို့ပြောမှာတေခါနီးမှာသူပြောသွားတဲ့စကားလေးကြည့်ပါတေခါနီးမှာသူပြောသွားတဲ့စကားသူကတသက်လုံးပိုက်ဆံပဲရှာခဲ့တယ်မိသားစုအတွက်အချိန်မပေးခဲ့ဘူး အောင်မြင်မှုနောက်ကိုပဲလိုက်တဲ့ခါကျတော့သူအောင်မြင်မှုကိုအနောက်ချက်ဖြစ်တယ်လို့သူယူဆတဲ့လူတိုင်းနဲ့လည်းပဲသူကရံဖြစ်ခဲ့တယ်ကုမ္ပဏီကွဲသွားတာပြန်ကြည့်ထောင်အဲသူသမိုင်းတည်းအများကြီးတဲ့သမိုင်းနောက်ဆုံးမှသူပါကျော်သွားတော့သူနောင်တရတယ်ပိုက်ဆံတစ်ခုထဲနဲ့သူ့ရဲ့ဘဝမှာအကောင်လုံးပြည့်စုံမယ်လို့ထင်ခဲ့တာအောင်မြင်မှုတွေလူကျင်တဲ့အောင်မြင်မှုတွေရအကောင်လုံးစိတ်ချမ်းသာမယ်ထင်ခဲ့တာလေစိတ်ချမ်းသာအကောင်မရခဲ့ဘူးသူအားသမီးတွေကသူအချိန်မပေးခဲ့အစည်းအဝေးခေါ်ပြီးတော့တေကန်ကစေုံခေါ်ပြီးတော့သူသားသမီးတွေကိုလည်းနားလည်အောင်ပြောပြတယ်တောင်းပန်တယ်သူပြောတာဘာပြောသွားဆိုဈေးအကြီးဆုံးကရင်ကတော့တေကန်ကြီးကရင်ပဲတေကန်ကြီးကရင်ပဲဈေးအရန်ကြီးတယ်ဘလောက်ပဲတောင်းတောင်းပေးရတယ်အဲ့တော့အခုဒီမှာဘုန်းဘုန်းတို့ပေးတဲ့400ထိုင်ပြီးတော့အတူတူဘုန်းတော်တရားထိုင်ကြတယ်ဒီတဲမှာတန်းကျွယ်တထဲရလဲပဲတနားထိုင်သူနာတာပဲခန္ဓာကိုယ်ကနာတယ်ပိုက်ဆံမရှိရလို့ထိုင်နာတာပဲဒီတဲမှာပါတဲ့အလှမဲ့တွေလည်းပဲတနားထိုင်နာတာပဲဒီထဲမှာပါတဲ့ဘောလုံးသမားတွေတနားထိုင်နာတာပဲကွန်ပျူတာအရန်ကြွနေတဲ့လူတွေတနားထိုင်သူတို့လည်းပဲနာတာပဲအဲ့ဒီနာတာလေးကိုကြည့်ပြီးတော့ခရီးနာပွားနိုင်တယ်ဆိုလိုတာကတူတာကိုကြည့်ပြီးတော့ခရီးနာပွားနိုင်တယ်တူတာဖုံးဖုံးတော့တူတယ်လေအကုန်လုံးတူတယ်စားတဲ့ထမင်းကမတူတာမစားရရင်ဘိုက်အောင်တာတူတယ်စားတဲ့အစားအစာမတက်ရင်ဝုန်းပြက်တာနေမကောင်းတာဟိုဒိုင်ဘီတစ်ဖြစ်တာကိုလက်စထရောဖြစ်တာအဆိပ်သင်းတာအဲ့ဒါတွေအကုန်လုံးတူတယ်အကုန်လုံးတူတယ်ဒီခန္ဓာကိုအနာပေးရတယ်ဒါလည်းတူတယ်ခန္ဓာကိုယ်ထဲမှာရှိတဲ့အဆိပ်ပိုင်းတွေ organ တွေသူတို့မှသူတို့လုံနိုင်တဲ့အလုတ်က limited ရှိတို့ကြဆေးတဲ့နဲ့ဟိုအကူညိပေးရတချို့အစိတ်ပိုင်းတွေလဲပြရအစားထိုးရဒီဒုက္ခတွေပတ်ဆင်ရှိတယ်ရောမရှိတယ်ရှိတယ်ဒါကြောင့်အဲ့ဒီခူတာလေးကိုသွားကြည့်ပြီးတော့ဂိဏဘွားမယ်ဆိုရင်ဒီထဲမှာနေပြီးတော့အမေရိကန်မှာကဘာအချမ်းသာဆုံးလို့ခေါ်တယ်ဘီယူကိတ်ကိုဒီအနေပြီးတော့ကိယူနာပွားနိုင်တယ်။ကဲခဏလေးအနားယူမယ်နော်ဆိုပြီး take a break